တော်ရှင်များခင်ဗျာသမရဦးထင်ကျော်ရဲ့မကြသေးခင်တုန်းကတရုတ်နိုင်ငံခီးစဉ်တွင်ကချင်ပြည်နယ်ကဆိုင်းငံ့ထားတဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားသလိုအဖြေတော့ထွက်မလာခဲ့ပါဘူးတဘာပဝင်ချင်းနဲ့ဒေသခံလူမှုအသိုင်းအဝိုင်းကြားထိခိုက်မဲ့အရေးကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆန့်ကျင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့ဒီစီမံကိန်းရဲ့ရှေ့နာကဘလို့ရှိလာနိုင်တယ်လဲနှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူတွေနဲ့ဆက်ဆက်ညှိနှိုင်းအဖြေရှာသင့်တယ်လဲဆိုတာကိုဒီညကျွန်တော်တိုင်းလေးလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးမဲ့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေလည်းကျွန်တော်တို့လေးလိုက်မို့ရောက်နေပါပြီဆိုတော့အခုကျွန်တော်တို့အရင်ဆုံးကတော့ဒီကျွန်တော်တို့ email တွေနဲ့ Facebook တွေနဲ့ကနေပြီးတော့ကျွန်တော်တို့သတင်းစကားပါထားတဲ့လူတွေရဲ့တချို့ရဲ့စာတွေကိုကျွန်တော်အရင်ဆုံးတချို့စာတချို့ကိုဖော်ပြချင်ပါတယ်တယောက်ကတော့နှင်းဆက်ချိုးတဲ့စကိုင်းတိုင်းပေါင်းပြင်းမျိုးอ่ะဆိုပြီးတော့ခတ်တူတူပဲရေးထားပါတယ်သူကတော့ညှိနှိုင်းဆွေးနွေးပြီးပြန်လာပါတယ်တဲ့အဖြစ်သေးချာမတဲခွဲသေးတဲ့အတွက်စိတ်မချသေးပါဘူးတဲ့အစဉ်ပြေပါစေလို့ဆုတောင်းနေပါတယ်တော်တော်စိတ်ဝင်စားနေတဲ့သတင်းတူပါတဲ့ပြည်သူလူထုကြီးတဝန်းလုံးရဲ့ဒုက္ခဆင်းရဲခြင်းပျော်ရွှင်ရင်းကြီးပါတဲ့ဒီဆိုးကလက်ထက်မှာတော့အကောင်းဆုံးအဆုံးသတ်ဖြစ်စေဖို့မျှော်လင့်ပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကလည်း Facebook ကပဲပေးထားတဲ့ message ပါ။သူကတော့မြေဆုံစီမံကိန်းကိုအကောင့်ထဲဖော်စီခြင်းပါလေဗျာတဲ့။ဒါမှလည်းမြန်မာနိုင်ငံစီးပွားရေးချက်တွေကလွတ်မြောက်မှာပါတဲ့။လူချင်းမင်းတွေစီမံထားတဲ့ကိစ္စကိုလက်အောင်ငယ်သားတွေအနေနဲ့နားလည်ပေးပါဆိုပြီးတော့သူကတော့တိုက်တွန်းထားပါတယ်။ဆိုတော့ဒီစီမံကိန်းနဲ့ပတ်သက်လို့လုံးဝဖျက်ဆီးခြင်းတဲ့သူတွေရှိတယ်။တချို့ကတော့ပတ်ဝန်းကျင်နဲ့လူမှုအသိုင်းအဝိုင်းကိုထိခိုက်မှုနည်းအောင်ချင်းချင်းချင်းနဲ့လုံးတင်နေဆိုပြီးတော့တိုက်တွန်းတာတွေလည်းရှိတယ်။စီမံကိန်းကိုအကောင့်ထဲဖော်ခြင်းနဲ့တရုတ်စိုးရဘက်ကတော့ဒီတရုတ်ကုမ္ပဏီတွေဘက်ကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးတာကြောင့်အစီအစဉ်တိုင်းဖြစ်စေချင်တယ်ဆိုပြီးပြောတဲ့သဘောထားတွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်အရင်ဆုံးမေးချင်တာတော့ဒီကချင်ပြည်နယ်ဖားကတ်မြို့နယ်ကလွတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ရဲ့သဘောထားပါဥက္ကမောင်မြင့်အနေနဲ့ရောဒီလိုသဘောထားတွေအမျိုးမျိုးချာမှာဥက္ကမောင်မြင့်ရဲ့သဘောထားဘယ်လိုရှိသလဲဆိုတော့ရေဝီကပြောပြပေးနိုင်မလားခင်ဗျာ
ဒီဥစ္စာကတော့ကျွန်တော်တို့ကချင်ပြည်နယ်အနေနဲ့တင်မကပါဘူးဒီလုံးကကျွန်တော်တို့ဥစ္စာရလက်မခံတဲ့နဲ့ project ကြီးပါအတူတူဒါနေနဲ့တော့အကြောင်းလဲဆိုတော့ပြီ900ကျော်ဖြစ်တဲ့အမြင့်ပြီ900ကျော်ဖြစ်လို့ထားမဲ့ဤကတာကြီးရဆိုလို့ရှိရင်တဘာဖိတာမျိုးမျိုးနဲ့နောက်ရင်ကျော်တန်နေနဲ့ဆိုလို့ရှိရင်ဒါရပြူချပ်စ်ဖြစ်နိုင်ပြီတော့မှကျွန်တော်တို့အဓိကဆုံးခါမှာကချင်ပြည်နယ်ကပွဲစိတ်ကိုရေလောင်းလိုက်လို့ပေါ့ဗျာကျွန်တော်တို့အဲ့လိုရေခွက်နဲ့လောင်းလိုက်လို့မျိုးပါပါမအောင်ကျွန်တော်ဆွေးနွေးပါတယ်
Okay ဆိုတော့ဒီဟိုဥက္ကမောင်မြင့်တို့အနေနဲ့တော့ဒီစီမံကိန်းကိုဟိုရပ်စေချင်တာပေါ့မဖြစ်စေချင်ဘူးပေါ့နော
်လုံးဝကျွန်တော်တို့ကဒီဥစ္စာကိုကန့်ကွက်ပါတယ်
โอเคကျွန်တော်တို့အခုနောက်တူကတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့လည်းထဲထဲဝင်ဝင်လှုပ်ဆောင်နေတဲ့ပုဂ္ဂိုလ်တူပါဒီစိမ့်လန်းအမိမြေပတ်ဝန်းကျင်ထင်းသေးအဖွဲ့ကဒေါက်တာဝင်းမျိုးသူပါဒေါက်တာဝင်းမျိုးသူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျဒီစီမံကိန်းနဲ့ပတ်သက်လို့ဟိုဘယ်လိုသဘောထားရှိပါသလဲ
အော်ဒီကတော့စောင့်ပြောလို့ဒီကိစ္စကိုဘယ်လိုဖြေရှင်းလဲဆိုတာတော့ကျွန်တော်ဖြေခံမှုတွေကြားတင်တယ်ပေါ့နော်နံပါတ်ဆက်ကဒီတူလက်ခံနိုင်တဲ့အနေထားဖြစ်ရမယ်အမှန်နှိမ့်ချက်ကတော့နိုင်ငံဆက်ဆံရေးကိုကျွန်တော်ဆက်လက်ထိန်းသိမ်းနေတဲ့အကောင်းဆုံးဖြစ်နိုင်တဲ့အခြေခံမျိုးပေါ့ဟုတ်လားဒီအခြေခံမျိုးနှစ်ခုကိုကျွန်တော်ချပြီးတော့ဖြစ်နိုင်ခြေကိုစဉ်းစားပြီးတော့မှကျွန်တော်ဒီလူလက်ခံနိုင်မျိုးရေးဖို့တော့ဒါကောင်းမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ကျွန်တော်တူတဲ့သဘောထားအနေနဲ့ကတော့ဒီစီမံကိန်းကဘယ်လိုနည်းနဲ့မှဆက်ပြီးတော့မဆောင်ရွက်တင်မှုလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook ပေါ်က message ပို့ထားတဲ့ပုဂ္ဂိုလ်တယောက်ရဲ့စာတို့လေးကိုလည်းဖော်ပြချင်ပါတယ်။သူကတော့ Shine Test ဆိုတဲ့ account ပါရှင်မှာအတိအကျကြတာလက်တွေ့ကြတဲ့ဖြစ်ရှင်းမှုပါတဲ့။မြစ်ဆုံလုံးလိုက်ရင်ပြည်သူတွေခံရမဲ့ဒုက္ခအမှန်နဲ့ရလာမဲ့အကျိုးတရားကိုရာဂိုင်းနှုန်းတိကျစွာတင်ပြ၍လုံးတင်မတင်ကိုဆွေးနွေးတင်ပါတယ်တဲ့။ဥပမာလူ၅သိန်းခံရတဲ့ဒုက္ခနဲ့လူသန်း၂၀ရဲ့အကျိုးဘာကိုရွေးမလဲ။ဒီတိုင်းလဲနှစ်စဉ်ရေဘေးဒုက္ခခံရတာပါပဲ။မြန်မာနိုင်ငံမှာလက်စမီက34ရာဂိုင်းနှုန်းပဲရနေပါသေးတယ်။တရုတ်ကိုရောင်းဖို့ဆိုရင်တော့မြစ်ဆုံတော့မပြောပါနဲ့။နွားစားတဲ့မြက်တစ်စုပ်တော့ပေးဖို့ကွက်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီမြစ်ဆုံကရမယ်လက်စစ်ဆွမ်းရဲ့အများစုကိုတရုတ်နိုင်ငံယူနန်ပြည်နယ်အတွက်တင်ပို့ဖို့ရည်ရွယ်ထားရမယ်အခုချိန်မှာယူနန်လည်းစီးပွားရေးကအရှိန်နှင်းနေတဲ့ဆွမ်းရည်လိုချက်ဟိုလိုအပ်ချက်ကလည်းအရင်လောက်မများတော့ဘူးဆိုပြီးတော့သုံးသက်ချက်တွေလည်းရှိပါတယ်တစ်ချိန်တည်းမှာပဲဒီစီမံကိန်းကိုဖျက်ရမယ်ဆိုရင်တရုတ်အနေနဲ့အစင်လာတစ်ခုလိုဖြစ်သွားမှာကိုစိုးရိမ်မှုတွေရှိနေသလားဘာကြောင့်လဲဆိုတော့တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေပြည်တွင်းမှာလည်းတော်များရှိနေတယ်ဆိုတော့ဒီထဲမှာဆိုရင်ပြောမယ်ဆိုရင်လက်ဗောင်းချင်းနေစီမံကိန်းလိုကိစ္စမျိုးတွေမှာဆိုရင်လည်းမချေနှက်ချက်တွေကကြီးမားရှိနေတာဆိုတော့ဒိုမီနိုအဖက်လိုရဲရိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်မှုတွေလည်းရှိနေသလားမပြောတတ်ပါဘူးဆိုတော့ဒီမြေဆုံဆဲစီမံကိန်းကိုဆက်လုပ်ချင်းမလုပ်ချင်းကတရုတ်နိုင်ငံအတွက်ဟိုဘလို့အကျိုးဆက်မျိုးတွေရှိလာနိုင်လဲဆိုတာဒီဒေါက်တာလတ်ကျော်စိုးရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမဟိုဧပြီလ10ရက်နေ့ကသူတို့ဟိုဗမာပြည်သမရာကြီးဦးထင်ကျော်နဲ့တရုတ်ပြည်သမရာကြီးရှီချင်ဖင်တို့နှစ်ယောက်သားအဲ့ဒီလက်မှတ်တွေပါရေးထိုးပြီးတဲ့နောက်ဟိုတရုတ်ဒုနိုင်ငံသားရေးဝန်ကြီးက သတင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားတဲ့စကားတစ်ချက်ရှိပါတယ်။သူကအဲ့ဒီမြေဆောင်ကိစ္စကိုတော့ဒီလိုပြောသွားတယ်။အခုအချိန်ခါမှာတဲ့နှစ်နိုင်ငံအစိုးရနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်တစ်ခုရထားပြပါပြီတဲ့။အဲ့ဒီသဘောတူညီချက်အတိုင်းသူတို့ဆက်လက်နှိုင်းနှိုင်းလှောက်ဆောင်နေပါတယ်လို့ပြောသွားတယ်။အတိအကျဘာမှတော့ပြောမသွားဘူး။ဒီမှာသိသလောက်တော့အဲ့မြေဆောင်စီမံကိန်းမှာကဟိုရေကာတာကခုနှစ်ခု၈ခုလောက်ရှိတယ်လို့ပဲဟိုအမြင့်ဆုံးအခုနဟိုလွတ်တော်အမှတ်ပြောသွားတယ်အမြင့်ဆုံးအကြီးဆုံးပါတယ်လို့အသေးကလေးတွေလည်းအများကြီးပါတယ်လေအဲ့တော့အဲ့ဒီဟာတွေကဟိုသူတို့အနေနဲ့အကုန်လုံးပြန်ပြီးတော့လေ့လာနေကြပုံရတယ်ဗမာပြည်ဘက်ကလည်းစုံစမ်းစစ်ဆေးနေကြပုံရတယ်တရုတ်ကလုံလီလောက်ဟန်ကတော့သူဒီလိုပဲဖြစ်နေကြပဲကျမတို့တနိုင်ငံထဲမှာဖြစ်တာမဟုတ်ဘူးဥမာတီလင်ကာကျွန်းမှာလည်းဖြစ်ခဲ့တာပဲပါကစ္စတန်တို့ဘာလို့မှလည်းဖြစ်ခဲ့တာပဲเนาะဒီတရုတ်အရင်းကြီးတွေနဲ့ပတ်သက်လို့သူတို့တောက်လျှောက်ဒီလိုပဲပြဿနာတွေပေါ်လာရင်သူတို့လုံပြီးလုံထရှိတာကတော့အဲ့ယာယီခဏရက်ထားတယ်ရက်ထားပြီးတော့အဲ့ဒေတာကပြည်သူတွေဘာကိုမချိနဲ့တလဲဘာကိုစိတ်ပူပန်တလဲဆိုတာရအောင်ရှာဖွေပြီးတော့မှသူတို့ဓာရီကိုကြည်ဟာပြီးကြောင်းသူတို့လုတ်ပေါ်တာဖြစ်တယ်။ဒီမှာအမြင်ရပြောရရင်တော့ဒီဖွံ့ဖြိုးတိုးတက်ရေးအတွက်လောက်ရတဲ့ကိစ္စတွေနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းကြီးကိုဖြစ်ရတဲ့ကိစ္စတွေကဒါပရိပခတ်တူဆုံးပဲ။ဒီကစုံကိုကျမတို့ဘယ်လိုဖြေရှင်းကြမလဲဆိုတော့အဲသဘာဝပတ်ဝန်းကျင်ထိခိုက်မျက်နှာမှုလဲတဲ့ကိစ္စတွေဟိုတို့မဟုတ်ဓာရီကိုဘယ်လိုဖြေရှင်းမလဲဆိုတာနဲ့ဖွံ့ဖြိုးတိုးတက်မှုကိုမထိခိုက်စေအောင်ထလဲလုဆောင်ရမယ်ထင်တယ်အခုလဲနိုင်ငံတကာမှာ green development လို့ခေါ်တာပေါ့နော်ဟိုသဘာဝပတ်ဝန်းကျင်မထိခိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်နေတာဖြစ်လို့ဒါတွေကိုတဖြည်းဖြည်းပြေရောက်အောင်ပေါ့နော်သဘာဝပတ်ဝန်းကျင်ထိခိုက်တဲ့ကိစ္စတွေပြေရောက်အောင်လုပ်ချင်အဖြစ်အဲဗမာပြည်အတွက်လိုအပ်နေတဲ့ swine in တွေကိုရအောင်လုပ်နိုင်လို့ထင်တယ်အဲ swine in ကသမားဒီမှာမုံချလိုအပ်နေပြီးတော့ရေအားဆက်စစ်သွိုင်းဟာအကောင်းဆုံးနဲ့ဈေးအသက်သာဆုံးဖြစ်တယ်လို့ကဘာမှာသတ်မှတ်ထားတဲ့အတွက်ဒီဟာကဟိုတကယ်လို့ကျမတို့စိတ်ပူပန်နေတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဖြေရှင်းနိုင်မယ်ဆိုရင်ဒီရေအားဆက်စစ်ကကျမတို့အတွက်အကျိုးရှိနိုင်မယ်ထင်ပါတယ်ပမာဒီရောဖြစ်ဖြစ်တည်းက
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစွန့်နေဘွဲအတွက်ကိုပြပို့ထားတဲ့ Facebook ကစာစာတချို့လည်းနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ရှင်ပထမတစ်ယောက်ကအော်ရိုနိုင်ဝင်းနဲ့အစကတည်းကမြစ်ဆုံကအန္တရာယ်ရှိတရုတ်ကြီးတကတိမာပါတဲ့တကယ်လို့ချင်တာတကအခုလက်မှတ်ထိုးလိုက်တဲ့ကြောက်ဖြူစိတ်ကန်းနဲ့ရင်းနှံပိုက်လိုင်းတွေ့တန်းရေးပါပဲစစ်ရေးရမလကာရေးလက်ကြပိတ်လဲအခုချိန်မှာတရုတ်ကြီးကအေးဆေးပါဒါဟာမဟာဗျူဟာမဟုတ်ပါဘူးအဲ့ကမဟာဗျူဟာပါလို့ရေးထားပါတယ်ရှင်နောက်တူကတော့ဒေါက်တာကျော်ရှင်နဲ့တူတူပဲပြောပြစေမြစ်ဆုံစီမံကိန်းလုံးဝလုံးဝဖျက်သိမ်းပေးပါခဏခဏစိတ်မောရပါရဲ့ဗျာတဲ့ ARI ဟာကျုပ်တို့ရဲ့ထာဝရမိခင်ကြီးပါကဘာဦးကလေးကရှိနေခဲ့တာအခုမှပျောက်ပြတ်သွားမှာကိုကျုပ်တို့နိုင်ငံသားတွေမလိုလားကြပါဘူးရေဝေရေလဲဒေတာတွေမှာသဘာဝတော်တွေရှိပါတယ်ဇီဝအမျိုးစုံလဲပေါ်ပါတယ်ဒါတွေကိုနိုင်ငံတကာမှာအမျိုးသားဥယင်လို့ခေါ်ကြပြီးထာဝရတည်တက်အောင်ထိန်းသိမ်းကြတာအစင်လာပါမြစ်ကြေဒေတာတွေမှာလဲဂေဟာစနစ်တွေပြတ်မယ်မိုးခေါင်ရေရှားဒေတာတွေကျပြန့်လာမယ်တွားရေးလာရေးတည်ယူပို့ဆောင်ရေးဆက်ရေးပြိုးရေးအကုန်ပြတ်စီးမှာရောစရာလိုရင်လဲရောလိုက်စေချင်ပါတယ်ဒါမှမဟုတ်အပေးอยู่လှုပ်ချင်လဲလှုပ်ပေါ်ဗျာတဲ့ရင်းနှီးမြှုပ်နှံမှု FDI ဥပဒေကြီးရှိနေတာပဲနှောင်ဆွေးဒီဖြစ်မျိုးတားဆင်မြေဆက်မကြုံပြရစေနဲ့လို့ဆုတောင်းရင်းနှီးကုံချုပ်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲမှာဟိုပါဝင်မဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်သူကလည်းဒီပါဝင်ချင်းထင်းသေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တူပါအာမိအားချိုင်မှာမိအားချိုင်ရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျဟု
တ်ကဲ့ပေါ်ဒီကမဒီအမြင်နေနဲ့ပေါ့နော်ဒီတော့ချင်တာဒီဒီကျမတို့ဒီသမရအဦးထင်ကျော်ဒီခေတ်ရောက်ခီးစင်မှာဒီကျမတို့ဒီဆက်မှာကဒီသေချာတဲ့ဒီအထက်လက်ကပြရတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီနှစ်နိုင်ငံပူးပေါင်းတင်တာချက်မှာတော့ဒီဒီငားကန္တပေါ့နော်သူကဒီငားကန္တဒီစီကဒီစီးပွားရေးကွန်ဂရက်ရေးစိတ်ပြူရေးပြောမှဒီပို့ဆောင်ရေးအဓိကဒီကျမဒီလက်စစ်ကန္တမှာဒါဒီကျမတို့ဒီလက်စစ်ကန္တဒီတရုတ်နဲ့ဒီသဘောတူညီချက်ကိုခုနေနဲ့ဒီသူတို့ကဒီရထားပါတယ်ပေါ့နော်ဒီဒါကဒီတရုတ်ဒီနိုင်ငံသားတုံ့ကြီးပေါ့နော်ဒါသူသူ့ဘက်မှာသူဒီအင်တာဗျူးထားတာကျမတို့တွေ့တယ်ဒါကဒီကျမတို့ဒီနောက်ဒီတပြိုင်တည်းမှာပဲကျမတို့ဒီ ောက်တစ်ခါမှာပြန်ကြည့်မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ကဒီခဏခဏပြောဖြစ်တယ်ကြားလဲကြားဖြစ်မှာပေါ့နော်ဒါဒီသူတို့ဒီလက်ရှိအစိုးရဒီဦးစားပေးတဲ့ဒီကန္တာနှစ်ခုပါလမ်းမဆက်တရေးနဲ့လက်စစ်မီဒါဒီဒီလက်ရှိအစိုးရကဦးစားပေးတဲ့ဒီကန္တာပေါ့နော်ဒါကတော့ဒီကျမတို့ဒီနှစ်ခုပါဒီတိုက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒီတိုင်းပြည်နဲ့ကိုယ်တိုင်ကလက်စစ်မီလိုအပ်တဲ့နိုင်ငံဒီဖွံ့ဖြိုးတိုးတက်ကြောင်းလဲစီလို့ဒါဒီအကြောင်းပြချက်ပေါ့နော်ဒီကန္တာကဒီသူတို့ပြောဖြစ်တယ်ဒါမဲ့ဘယ်လိုပဲပုံကြီးနဲ့ဒီလက်စစ်မီဒီတနိုင်ကလုံးအတိုင်းသာရအောင်လုပ်နိုင်မှာလဲပေါ့နော်ဒီဥပမာဒီဒီပြောချင်တာကဒီအခြေခံပြောချက်ချင်းချင်းလေးလေးမရှိဘူးပေါ့နော်ဒီပြောချင်တာကဒီဘလူနီးနဲ့ဟိုလက်စစ်မီရအောင်လုပ်မလဲဥပမာဒီအဓိကဒီအရှိပြီးသားဒီလက်စစ်တအားတွေကို upgrade ပြန်လုပ်မလားဒါမှမဟုတ်တခြားနီးလမ်းကဒါကဒီရွေးချယ်စရာနီးလမ်းတွေအများရှိတယ်ဒါပေမဲ့နောက်တစ်ခုကဒီဒီအဓိကဒီဒီကုလင်းမြင်တာမှုမရှိဘူးပေါ့နော်အမဒီတယောက်ကြီးစင်သွားပြီးတော့မာဒီပါတဲ့တပေါ်သူကြီးချက်မတင်းသေးတဲ့ဓာတိကြတဲ့အဆက်နဲ့ရှင်ရှင်ချပြတဲ့ဟာမျိုးရှိဘူးပြီးတော့နောက်တစ်ခုကဒီတကယ်လို့ဒီဥမာဒေတာဘောက်ပြယုတ်ရက်ဒီသွန်အားပေးမှုတွေကမခံနေရမှာပဲဥမာဘာဖြစ်လို့ဆိုတော့ဒီတယောက်အားဒီဒီကတို့ဒီရေအားလက်စစ်ဒီမှာလည်းဥမာဒီကနှစ်ခုရှိအောင်မမြင့်ဆုံးတဲ့အတွင်းဒါကတော့တို့ကသွန်အားပေးမှာပဲဖြစ်ဖြစ်အောင်တို့ကဒီကနီးနီးတပုံပုံနဲ့တို့ကဒီဆက်ပြီးတော့မှစူးစမ်းပြီးတော့မှသွန်အားပေးသွားမှာပဲဆိုတော့ဒီဟာတွေကဒီမှာဒီပြောချင်တာကဒီမြန်မာပြည်မှာရှိနေတဲ့ဆဲစီမံလည်းမဆိုးပါတော့တကယ်လို့ဒီအဲ့ဒီဒီနဲ့အဲ့ဒီဒေတာမှာရှိနေတဲ့ဒီလူထုရဲ့သဘောဆန္ဒလူထုနဲ့တွေ့ပြီးတော့ဖူးရင်းနေတာမှုရှိရှိနဲ့ဒါကဒီသဘောတူညီချက်ရိုက်ယူမှဒါကစီမံလည်းအောင်အောင်မြင်နေတယ်ဒီဒီရမှာပေါ့နော်ဆိုတော့ဒီအခုကတွေးနေတာမဟုတ်လို့ရှိဘူးတွေးနေတာမဟုတ်ရဲ့ပြီးကြတဲ့အဆိုရလက်ထက်ကလေးကအခုချိန်လေးတွေးနေ
ဟုတ်ကဲ့မမီအချင်းကျေးဇူးပါကျန်တဲ့
ဟုတ်ကဲ
့ကျန်တဲ့ဆွေးနွေးတဲ့သူတွေလည်းကျွန်တော်အလှည့်နည်းနည်းပေးချင်ပါသေးတယ်ကျွန်တော်အခုနောက်တူကတော့ကျွန်တော်တို့ email နဲ့ပို့ပို့ထားတာပါခင်ဗျအမေရိကန်ပြည်တော်စုကမောင်သသနာရဲ့ email ပါ
ကျွန်တော်တို့နိုင်ငံမှာပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ဘလို့အဆိုရမျိုးပဲတက်တဲ့မြေဆုံရေရလျက်ဆစ်စီမံကိန်းပြန်လည်စတင်ဖို့ရမဖြစ်နိုင်ကြောင်းကိုတရုတ်ဆိုရကယုံကြည်ထားပြီးဖြစ်ပါတယ်။ထို့သောစီမံကိန်းလုံးဝရပ်ဆိုင်းကြောင်းကြေညာချက်ထုတ်ဖို့ရန်ကတော့နိုင်ငံခေါင်းဆောင်တွေကြားအခြေယူညှိနှိုင်းဖြေရှင်းကြရမှာဖြစ်တဲ့အတွက်ကြာကောင်းကြာနိုင်တယ်လို့ယူဆမိပါတယ်။အပေးယူစိတ်ဆက်ညှိနှိုင်းတဲ့နေရာမှာလည်းကျွန်တော်တို့နိုင်ငံခေါင်းဆောင်တွေအနေနဲ့တဘာဝပိုင်ဝန်းကျင်နဲ့ဒေသခံလူမှုအတိုင်းဝိုင်းတွေကိုထိခိုက်မှုနည်းပါပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိနိုင်တဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေအခြေခံအဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေဆက်မှုလုပ်မှုလုပ်ငန်းတွေအတွက်အခွင့်အလမ်းတွေပုံမဖွင့်ပေးတင်ပါတယ်ဒီလိုဖွင့်ပေးတဲ့နေရာမှာလည်းကိုယ့်ဘက်ကနည်းပညာတွေများများရနိုင်မဲ့လမ်းကြောင်းတွေကိုကြိုးဖောက်ထားဖို့လိုအပ်လိုက်မယ်လို့ယူဆမိပါတယ်ဆိုပြီးရေးထားတာပါကောင်လွင်ရေ
ကဲကျေးဇူးပါနောက်တူကတော့ကျွန်တော်တို့စန်နီလဆိုတဲ့အကောင့်ပါရှင်မာသူကတော့ဒီ Facebook ကနေပို့ထားပါသာဖြစ်ပါတယ်သူစားတော့ဒီမြေဆုံရေခါတာစီမံကိန်းဟာတဲ့မြန်မာပြည်သူအများစုရဲ့သဘောထားနဲ့အမှန်တကယ်အကျိုးရလက်ကကောင်းဖို့ထက်ဆိုးဖို့ကပိုများနေတာကြောင့်ပြည်သူတင်တဲ့အစိုးရအနေနဲ့ဆက်လုပ်ဖို့ဆုံးဖြတ်မယ်မထင်ပါတဲ့တရုတ်ကြီးကိုယ်တိုင်ကလည်းဆက်လုပ်ခွင့်ရမယ်လို့မျှော်လင့်မယ်မထင်ပါတဲ့သို့သောတခြားစီမံကိန်းများဥမာတန်လွင်မြစ်တစ်လျှောက်ကစီမံကိန်းကြောက်ဖြူကုံမင်းရထားလမ်းကားလမ်းရေနံတန်းဝေပိုင်လိုင်းဆက်သွယ်ရေးစီမံကိန်းနဲ့တခြားဆက်မှုလက်မှုကုန်ထုတ်လုပ်ငန်းများဝန်ဆောင်မှုလုပ်ငန်းများကုန်သွယ်ရေးမှာပါအခွင့်အလမ်းပိုရရှိရေးအတွက်ဒီမြေဆုံကိစ္စကိုအတုံးချပြားပေးနေတယ်လို့ယူဆမိပါတယ်လက်ရှိမြန်မာအစိုးရအနေနဲ့လည်းမြေဆုံကိစ္စကိုနှစ်ဖက်သဘောတူဖြတ်သိမ်းပြီးအထက်ပေါ်ပြပါအခွင့်အလမ်းများညှိနှိုင်းပြီးစာထုတ်ပေးလိုက်ခြင်းအပြင်ပြည်လည်သွားဝယ်ရှိကြောင်းမှာဆိုပြီးသူသဘောထားကိုရေးပါတယ်ဆိုတော့ဒီလိုမြေဆုံစီမံကိန်းကိုရက်ပြီးတော့နင့်နာကြီးသဘောနဲ့တခြားလုပ်ငန်းတွေလုပ်ပိုင်ခွင့်တွေပေးဖို့စဉ်းစားချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုအပေးယူညှိနှိုင်းမှုမျိုးတွေကရောပြည်လည်နိုင်တဲ့နည်းလမ်းတစ်ခုဖြစ်နိုင်သလားဆိုတော့ဒီဥက္ကမောင်မြင့်ရဲ့သဘောထားဆွေးနွေးစေချင်ပါတယ်ခင်ဗျအ
ဲဒီမှာကျွန်တော်ပြောချင်တာကတော့ကျွန်တော်နိုင်ငံကတကယ်တကယ်ကျတော့ကျွန်တော်အစိုးရ capacity ရှိလို့ပေါ့ဗျာဆရာအမရှင်လက်ထက်မှာမရှိဘဲနဲ့သူတို့ကတညပို့ပြီးတော့မှရောင်းစားတဲ့အလုပ်ပဲလုပ်တတ်တော့ဒီလိုဒီအရာကျွန်တော်ရဲ့အမွေစိုးရရလာတော့ပေါ့ဗျာဒါကလုံးဝမဖြစ်တင်ဘူးအရင်မွေစိုးတွေကျွန်တော်ပဲဖြစ်ရမယ်ဒီမှာဥက္ကဋ္ဌရဲ့ပြောရဲ CSU လို့ပါလို့ညာလို့ဆိုတာလည်းကျွန်တော်လည်းထဲထဲဝင်လို့တော့ရောက်နေဖြစ်ကြတော့ဒါတွေကိုဥဆောင်ဘောဆောင်လုပ်ပြီးတော့မှလေးလာဆန်းစစ်နေတဲ့ဒီကုမြတ်ဆိုရဲ့ CN ပြည်သူလို့တော့ဒုက္ခကလည်းကျွန်တော်တင်ခြင်းပါပဲဒါကျွန်တော်လည်းပြောဖြစ်ပါတယ်ဒီဥစ္စာတွေလုံးဝလည်းတယ်လို့တော့မှမဟုတ်ပါဘူးဒါပမာပြီးလူတို့အတွက်လည်းကျွန်တော်တရင်ငေါ့ပါချင်ပါလေဒါဒီကနေနဲ့ဒီဥစ္စာတွေကကျွန်တော်အစိုးရအနေနဲ့လုံးဝပြင်မဲ့တာပါဒါပေမဲ့နိုင်ငံချစ်ချည်ရေးအတွက်တော့ကျွန်တော်စ ဆက်လက်ပြီးမှတခြားကဏ္ဍတွေတော့ဖွင့်ဖွင့်ပြရမှာပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့မှအစိုးရ capacity ရှိတဲ့အစိုးရဖြစ်လာအောင်ကျွန်တော်လုပ်နေပါတယ်။အဆက်ဆက်ရရလည်းကျွန်တော်ပြောင်းလဲပါလိမ့်မယ်။တကယ်တကယ်တော့တပ်မတော်ကြီးကကျွန်တော်နဲ့တူပူးပေါင်းပါဝင်လှုပ်ရှားမယ်ဆိုတော့ဒီပမာပြည်ကတော့ဆက်စုကြီးပြောရအနည်း20တော့မလိုတော့ဆယ်နှစ်နဲ့ကျွန်တော်ရန်တူတက်ပါပြီ။ဒီမြစ်စုံဆယ်တွေပါလုပ်ချင်တယ်ဆိုလို့ရှိရင်ဒီအကူအညီမျိုးပေါ့ကျွန်တော်ရှိမှာဒီမှာ take mine နေရှိပါတယ် take နေရှိပါတယ်အဲ့ဒါဒီကလည်းတစ်နှစ်တောင်မှကျွန်တော်ဘီလီယံ40လောက်ရောင်းနေရတယ်ဆိုတော့ပြုတ်ကို only ဘီလီယံလောက်ကတော့ကျွန်တော်ခေါင်းလေးဖြတ်ကြမလို့ပေါ့အားလုံးပြည့်စုံကျွန်တော်လုပ်နိုင်ပါတယ်ဆက်ဆက်ရရလည်းကျွန်တော်လုပ်နိုင်ပါတယ်လုပ်မယ်ဆိုရင်လည်းကျွန်တော်တို့ကဒီနေရာမျိုးပဲနဲ့ဒီချိန်ငတ်တဲ့နေရာမှာကျွန်တော်ကိုယ်ပိုင်ကိုယ်နဲ့လုပ်ပါမယ်ဆိုတော့ကျွန်တော်ပြောဆိုပြပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒေါက်တာဝင်းမျိုးသူရဲ့သဘောထားလည်းကြားချင်ပါတယ်ကျွန်တော်ဒီလိုစိတ်ဆက်ညှိနှိုင်းတဲ့နေရာမှာဘယ်လိုအပေးယူမျိုးတွေဟိုလုပ်သင့်တယ်လို့မြင်လဲခင်ဗျ
နံပါတ်၁ကကျွန်တော်ဆောင်းရပြောလို့အခြေခံမူအနေနဲ့ကတော့ဒါပြည်သူတွေအကျိုးရှိဆုံးဖြစ်မဲ့ကိစ္စပြည်သူတွေကြည်ဝဲကိစ္စနံပါတ်၁ကယူကြည့်တော့ဒီရယူကြည့်ရလည်းနိုင်ငံလုံးကျွန်တော်ဒါဆက်ဆံရေးပြည်ပြည်ပြည်လည်းမလဲကျွန်တော်ရေးရှိနိုင်ငံလုံးအတွက်အကျိုးရှိနိုင်မှာဆိုတော့ဒီတိုင်းအယောပေးလိုက်ဖို့ကတော့ဒါဖြစ်နိုင်ကြတော့နည်းရပါတော့ဒါတော့ကျွန်တော်ဆောင်းရပြောလို့အယောစားသဘောမျိုးဒါမှမဟုတ်လည်းပြည်လည်းအောင်လို့နှစ်ဖက်ညှိနှိုင်းမဲ့ဟာရတော့ရှိမှာပဲဒါလည်းနှစ်ဖက်ညှိနှိုင်းတဲ့ဟာဒီမှာလည်းတစ်ဖက်ညှိနှိုင်းတဲ့ပြန်ပြီးပြန်လာမယ့်ကိစ္စမျိုးတွေဆိုရင်တော့ဒါကိုကျွန်တော်တို့ကတော့ပြန်ပြီးစဉ်းစားဖို့လိုပါတယ်။အခုချိန်မှာတော့ကျွန်တော်ထင်တယ်ပြည်ဝီဝင်နိုင်ငံရေးအရာဒီလိုနှိမ့်နိုင်မယ်ဆိုရင်မြန်မာနိုင်ငံဘက်ကနေပြီးတော့အတားနိုင်တဲ့အမိသားတွေရှိပါတယ်။ဒီလိုနေနေရလဲဒီဘက်ပေါင်းဆောင်မှာဒီနိုင်ငံကဆက်ဆံရေးမှာသူ့မှာအခက်အခဲဖြစ်နေတဲ့ချိန်မှာမြန်မာပြည်နဲ့ဆက်ပြီးတော့ညနာပြောင်းမယ်ဖြစ်မျိုးတွေဒါမျိုးဆက်ဆံရေးဖြုတ်ပြေးရမျိုးတွေမဖြစ်ချင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်မလို့ကိုယ့်ဘက်ကနေပြီးတော့တော့ဆောင်ရကြလို့ဟိုကိုသူတို့မျက်နာရဲ့ကိစ္စမျိုးတွေမဟုတ်တဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ဟာဒါညှိနှိုင်းမယ်ဆိုရင်တော့ဒါအများကြီးဖြစ်နိုင်ချေရှိပါတယ်။ဒါကလည်းသူတို့နဲ့ပုံမှန်လေးညှိနှိုင်းမှာဖြစ်တယ်။သူတို့လည်းပဲနိုင်ငံခေါင်းဆောင်ချင်းတွေ့တဲ့အခါကျတော့ကျွန်တော်တို့ဟာတုတ်ကြည့်တော့ဒီလိုအသေးစိတ်တွေနဲ့ပြောတဲ့အခါကျတော့ကျွန်တော်တို့ထင်ပါတယ် Trade Diplomacy ရောလို့မထင်တော့ဒီကစံတမန်လမ်းကြောင်းပေါ့။အဲ့လမ်းကြောင်းနေရာမှာနှစ်ဖက်ပုဂ္ဂိုလ်ထိုင်ပြီးတော့အသေးစိတ်ဖြစ်နိုင်ချေတွေကိုစစ်ထားစဉ်းစားပြီးတော့ရွေးချယ်ထုတ်ပြီးတော့မှဒါလည်းကျွန်တော်တို့ကပြည်သူကိုခြားပြတာနောက်ခုအရည်အသေးကြီးရဲ့ကျွန်တော်တို့တက်ဆိုင်တဲ့ဒီလိုခြားပြတာလက်ခံလာအောင်စီရင်ပြီးမှလာတော့မှဖြစ်ဖြစ်အချိန်တော့အနည်းငယ်ယူအောင်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာဟိုကချင်တိုင်းရင်းသားတူရဲ့စာတစာဝင်လဲကျွန်တော်ဖော်ပြခြင်းပါတယ်။သူ့နာမည်ကတော့ကြောင်ဖတ်ဘရန်လီလို့ထွက်ရမယ်ထင်ပါတယ်။သူကတော့ကချင်ပြည်နယ်မှာ NLD မဲဆွယ်တုန်းကမြစ်စုံဆဲစီမံကိန်းကိုပြည်သူတို့ကမေးတော့တဲ့ NLD ကစာချုပ်ပါအကြောင်းအရာတွေကိုမသိတော့မြစ်စုံဆဲတိဆောင်ရေးကိစ္စဘာမှမသိရောက် NLD စိုးရဖြစ်လာရင်ပြည်သူတွေကိုပွင့်လင်းမြင်သာစွာပြောဆိုပါမယ်ဆိုပြီးပြောခဲ့ပါတယ်။ NLD စိုးရတနည်းပြည့်ရင်မလဲဘာမှမပြောသေးဘူးလို့ထင်ပါတယ်။ဒါကြောင့်စီမံကိန်းရှေ့အနာဂတ်ကတော့ပြည်သူလက်ထက်မှာပါဆိုပြီးတော့သူစာထဲမှာဖော်ပြပါတယ်။ဆိုတော့ဒီမြစ်စုံကိစ္စကဒီတရုတ်နိုင်ငံအတွက်နိုင်ငံရေးစီးပွားရေးအရေးပါတယ်လို့ပဲ NLD ရသားစိုးရအတွက်လည်းနိုင်ငံရေးထောက်ခံမှုကိုပါထိခိုက်နေတဲ့ကိစ္စတစ်ခုလို့ဟိုဆိုရလိမ့်မယ်ထင်ပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကအင်အားကြီးလည်းဖြစ်တယ်၊အိမ်နီးချင်းလည်းဖြစ်တယ်၊ပြည်လဲအောင်ဆက်ဆံမှုလုပ်ရဲဆိုတာလဲဒေါက်တာဝင်းမျိုးသူလည်းထောက်ပြသွားပါတယ်။ဆိုတော့ကျွန်တော်ကရှင်းလဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်ဖို့ဆိုလို့ရှိရင်ဘလို့ပေးယူညှိနှိုင်းမှုတွေလုပ်ဖို့တင့်တယ်လဲဒေါက်တာလက်ကျော်စောသဘောထားဆွေးနွေးပြပါခင်ဗျ။ဟု
တ်တကယ်တော့အဲ့မြစ်ဆုံကိစ္စကိုစတင်ပြီးတော့လှုပ်ဆောင်တော့ကဟိုနာဖာခေကလုပ်ခဲ့တာဗျ။နာဖာခေကဒီတီယုတ်ပြည်ကဒီစွိုင်းအင်ကုမ္ပဏီကြီးနိုင်ငံတော်ပိုင်စွိုင်းအင်ကုမ္ပဏီကြီးတွေနဲ့လုပ်ခဲ့တာပွင့်လင်းမြင်သာမှုမရှိဘူးဆိုအမှန်ပဲဗမာပြည်ဘက်မှာလည်းမရှိဘူးတီယုတ်ပြည်ဘက်မှာလည်းမရှိဘူးတီယုတ်ကဒီနောက်ပိုင်းမှာဒီလက်ယူလက်စားကိစ္စတွေနဲ့ဖန်ကြီးတာတွေဖြုတ်တာတွေမှာအဲ့နိုင်ငံတော်ကိုအဲ့ပိုင်းကော်ပိုရေးရှင်းကြီးတွေကခေါင်းကြီးတွေအကုန်ပါသွားတယ်အဲ့ဒီထဲမှာဒီမြေဆောင်ကိစ္စမှာလက်မှတ်ထိုးထားတဲ့ကုမ္ပဏီကစီဟိုနေနေပါကုန်ရတယ်အုပ်ချုပ်ရေးအရာရှိတွေပါတယ်။နောက်အခုယူနန်ပြည်နယ်ကထိပ်ပန်းကောင်းဆောင်တွေလည်းရိုက်ယူတက်ဆာမှုတွေနဲ့ပါကုန်ရပြီ။အဲ့တော့ဒီမြေဆောင်ကိစ္စစကလေးကပွင့်လင်းမြင်သာမှုမရှိဘဲနဲ့တော်တော်ပြဿနာတွေတက်ခဲ့တာ။ဘသူပုံမှာပြောထားတာမဟုတ်ဘူး။တရုတ်ပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုရှိဘူး။ပမာပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုရှိဘူး။ဒါကြောင့်မို့ NLD ကပြောတဲ့အချိန်မှာစာချုပ်ကိစ္စတွေမတည်သေးဘူးဆိုတာအမှန်ပဲဘယ်သူ့ပုံမှာပြောထားတာမှမဟုတ်ပဲအဲ့တော့အဲ့ဒီကိစ္စတွေကိုအခုကကြီးရင်သူတို့ပါလေအခုဟိုစုံစမ်းလေ့လာရေးအဖွဲ့တွေပါလေလို့တော့အဲ့ဒီစုံစမ်းလေ့လာရေးကရရှိတဲ့ဟာကိုတင်ပြပြီးလို့ပြောတယ်အဲ့ဒါကို NLD အစိုးရကဟိုပြန်ညှိနှိုင်းနေဟန်တူတယ်အဲ့တော့ခုနကဟိုဒေါက်တာတယောက်ပြောသွားတယ်လို့ပဲဒါနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုအပေးယူလုပ်နေပြီးလူထုကိုထင်သာမြင်သာရှိစွာချပြပြီးလူထုအတွက်ကအကျိုးဘယ်လောက်ရှိရဲအကျိုးဘယ်လောက်ရုံမဲအဲ့ရုံမဲအကျိုးတွေကိုဘယ်လိုခုကာကွယ်မဲပါမယ်ဆိုတာချပြပြီးပြောဆိုရင်တော့ဒီကိစ္စဖြစ်နိုင်ခြင်းရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ကဒီဆွိုင်းအင်ကအထူးလိုအပ်နေလို့ဖြစ်ပါတယ်။အဲ့တော့ဒီကိစ္စဟာတဖြည်းဖြည်းခုနပြောသလိုပဲအချိန်တော့ကာလတစ်ခုကြာမယ်သို့တော်လည်းတဖြည်းဖြည်းပြည်လဲသွားနိုင်ပါလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ22ရာစုပိုးလမ်းမဒီညီလာခံတို့ဒေါအောင်ဆန်းစုကြည်ကလည်းရှေ့လာတဲ့မှာတရုတ်ပြည်ကိုသွားဖို့ရှိနေပါတယ်ဆိုတော့ဒီခီးစင်မှာရောဒီကိစ္စနဲ့ပတ်သက်လို့တစုံတရာဖြစ်ထွက်အောင်လုပ်နိုင်မယ်အလားအလာမျိုးတွေမြင်မိလားဆရာမအ
ေးကျွန်မကြည့်တာတော့ဒီအခုပိုးလမ်းမဆိုတာကဟိုတကယ်တော့ဟိုနာမည်ကသာသူကတင်စားပြီးခေါ်တာသူကအဲ့တလန်ဒီအနီးနားပတ်ဝန်းကျင်အကုန်လုံးကို connectivity ပေါ့ဗျာဟိုကွန်ရက်ကြီးတစ်ခုလောက်ဖြစ်အောင်လုပ်မှာဖြစ်တော့ဒီဟွန်းင်းကလည်းပါမှာပဲဒီအားရစစ်ကိစ္စတွေကလည်းပါမှာပဲခုသူတို့ခြိလှမ်းနေတဲ့မှာဥမာပြည်ပြည်လင်္ကာလိုနိုင်ငံမျိုးပါကစ္စတန်လိုနိုင်ငံမျိုးမှာလည်းအဲ့ဒီဒီအားရစစ်တွေအများကြီးထုတ်နေတာပဲဟိုကမ္ဘောဒီးယားမှာလည်းဒီလိုပဲတရုတ်ကအကူကြီးနဲ့ဗမာပြည်မှာပဲနည်းနည်းကျန်နေသေးတာဖြစ်တယ်ဟုတ်အဲ့တော့မဲခေါင်မြဝမ်းဒေတာလဲဒါတွေကြမ်းနေတော့ဒီကိစ္စမှာဒီအခုမေလမှာကျင်းပမယ်ဒီပိုလမ်းမှာအစည်းအဝေးကြီးမှာဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာဒီကိစ္စတွေတော်တော်များများဆွေးနွေးပြီးပြဿနာဖြေရှင်းနိုင်ရင်လည်းဒီလိုကျွန်မထင်နေပါတယ
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးခဲ့တဲ့မြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စောကချင်ပြည်နယ်ဖားကန့်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်စိန်လန်းအမိမီပါဝင်ချင်းထင်းသေးအဖွဲ့ကဥက္ကဋ္ဌဒေါက်တာဝင်းမျိုးသူနဲ့တခြား email တွေ facebook တွေကနေပါဝင်ဆွေးနွေးကြရတဲ့သူတွေအားလုံးကိုလည်းအတူပဲကျေးဇူးတင်ကြောင်းပြောကြားလိုပါတယ်ခင်ဗျာ